တော်ရှင်များခင်ဗျာအနေဟီပါတီဦးဆောင်တဲ့ဆိုရတဲ့နဲ့ဆက်ဆံရေးတုံမြင့်မှုအင်းနီချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေပါတယ်နိုင်ငံတကာထိပ်တန်းတန်တမန်တွေမြန်မာဆိုရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာတိုင်းပြည်ကိုလာရောက်ဖို့ဖိတ်ကြားရတယ်လို့ပုံစံမျိုးမျိုးနဲ့ချစ်ကပ်ကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်တယ်လဲမြန်မာနိုင်ငံကိုသူ့ပဲကိုယ့်ပဲပေါအောင်အရှိနဲ့နောက်နိုင်ငံတွေချားမှာလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပင်နိုင်ဆွေးနွေးမဲ့သူတွေရဲ့ရေဝီယာတုံးတက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဒီ NLD စူရတစ်ကဥပပြလက်ခံတွေ့ဆုံတဲ့အထက်မှာတော့တရုတ်နိုင်ငံချားရေးဝန်ကြီးကအရင်ဆုံးဖြစ်နေတော့ဒါတရုတ်နိုင်ငံရဲ့ဆက်ဆံရေးဟာအရေးကြီးရဲ့ဦးစားပေးဆက်ဆံရမယ်ဆိုတဲ့သဘောမျိုးလို့အတိတ်ပဲကောက်လို့ရနိုင်မလားဒါကတော့ဒီတရုတ်နိုင်ငံချီဆိုင်မြန်မာရေးစောင့်ကြည့်အခက်ခဲနေတဲ့ဒေါက်တာလကျော်စိုးရဲ့သဘောထားကိုအရင်ကြားချင်ပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတကာမှာအစိုးရအသက်တရတက်လာရင်တော့ပထမဦးဆုံးလာတဲ့နိုင်ငံခြားဧည့်သည်သို့မဟုတ်အဲ့ဒီနိုင်ငံကခေါင်းဆောင်အစိုးရတက်ခဲ့အဲကိုယ်စားလှယ်ကပထမဦးဆုံးသွားတဲ့နိုင်ငံဆိုတာအရေးကြီးတာပဲလေအဲ့တော့ပမာပြည်ကိုပထမဦးဆုံးရောက်လာတာကတရုတ်နိုင်ငံဂျာယီဝင်ကြီးဖြစ်တော့ပမာအစိုးရအသက်အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော်တော်အလေးထားတယ်ဆိုတာပေါ်လွင်ပါတယ်တရုတ်ပြည်ဘက်ကကြည့်ရင်လေပမာပြည်ကသူတို့အတွက်အင်မတန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အိမ်နီးနားချင်းဖြစ်နေတာလည်းပါတယ်အဲ့တော့ပမာပြည်ရဲ့အကောင်အဆိုးတို့မြတ်သူတို့နိုင်ငံကိုကြည့်ရိုက်ချလဲပါတယ်အဲ့ဒါကြောင့်မလို့ပမာပြည်ရဲ့အရေးအရာတွေအားလုံးမှာသူတို့တော်တော်စိတ်ဝင်တစားနဲ့စောင့်ကြည့်နေတာပါပါတယ်နောက်တစ်ခုကပမာပြည်ရဲ့အခြေအနေအဲ့တော့သူတို့ကြာပြီးပြောနေတာပမာပြည်ရဲ့အနှစ်60ကျော်ကြာတဲ့ဗီဂန်စစ်ပေါ့အဲ့ဒီကိစ္စကြီးကိုသူတို့ကပြည့်ပြတ်စေချင်ပါတယ်ပမာပြည်ဟာဒီ experience ကိုနိုင်ငံရေးအရာမဖြေရှင်းနိုင်ရင်ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးဗမာပြည်ရဲ့တည်ငြိမ်အေးချမ်းရေးဟာဒီတည်ငြိမ်အေးချမ်းလို့ရမှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်လို့ရမှာမဟုတ်ဘူးဒီလိုဆိုရင်ဗမာပြည်ရဲ့အခြေအနေဟာကြဆင်းနိုင်ငံကြီးဖြစ်သွားမယ်ကြဆင်းနိုင်ငံဖြစ်သွားရင်သူတယောက်ဖြစ်ကြဆက်မှာမဟုတ်ဘူးဘေးနိုင်ငံတွေကိုပါဆွဲချသွားလိမ့်မယ်လို့သူတို့ကတွေ့တယ်ဒါကြောင့်မလို့ဗမာပြည်ရဲ့ဒီရေးဖွံ့ဖြိုးတိုးတက်ရေးပေါ်မှာသူတို့ကတော်တော်အားစိုက်ထားပါတယ်နောက်တစ်ချက်ကလည်းဗမာပြည်မှာတရုတ်ပြည်နဲ့ပတ်သက်လို့တရုတ်ပြည်ရဲ့ပုံရိပ်ကအခြေအနေဆိုးဝါးနေတယ်ဆိုတာလည်းသူတို့တော်တော်သိရှိထားပါတယ်ဒီဟာကိုလည်းပြန်လဲပြုပြင်ချင်တာပါပါတယ်ဒါကြောင့်ပမာပြည်ကိုအရေးတကြီးနဲ့ဒီယူတဆိုင်နဲ့ပထမဦးဆုံးလာတဲ့ဧည့်သည်ဖြစ်လာတာလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဝါရှင်တန်မြန်မာတန်ရုံးမှာစစ်တမ်းမှုဖြစ်နေအမှုတန်းခဲ့ပြီးတဲ့ဗမူဟာဦးအောင်လည်းထုတ်ခဲ့သဘောထားလည်းကြားချင်ပါတယ်အခုလို့ဒီတရုတ်နိုင်ငံဂျာယီဝန်ကြီးနဲ့ NLD အစိုးရတစ်ကအရင်ဆုံးတွေ့တာဒါတန်တမန်ရေးဟိုလုံထုံးလုံနေကြီးရဥစားပေးဆက်ဆံတဲ့သဘောလို့ဟိုစုံနိုင်လာဥအောင်နေတို
့ဟုတ်ကဲ့စုံနိုင်ပါတယ်ခင်ဗျဒီတရုတ်နိုင်ငံရဲ့ဗမာနိုင်ငံကခင်ဗျဒေါ်လာကျော်စိုးစိုးတော့မပေါ်လीအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဆိုတော့မှန်ပါတယ်ခင်ဗျဒီရုပ်တစ်ခုတည်းကိုတော့လေကျွန်တော်တို့ကအရေးကြီးတယ်ဆိုတော့ပြောလို့မရပါဘူးခင်ဗျအဲကျွန်တော်တို့အင်းနီးယားရေးနိုင်ငံကြီးဖြစ်တဲ့ကျွန်တော်တို့အာဆီယံနိုင်ငံကြီးရှိမယ်အဲတော့ဒီဘက်ကီဝိုင်းကအများကြီးထောက်ကူပြုနိုင်တဲ့ဂျပန်ရှိမယ်အကြက်ကဒီနိုင်ငံရေးစီးပွားရေးမှာအကူအညီပေးနိုင်တဲ့အမေရိကန်ရှိတယ်။အစီအရေးကဒါကျွန်တော်တို့အထောက်အပံ့ပေးနိုင်တဲ့ဥရောပနိုင်ငံများကျွန်တော်တို့ရှိနေပြီလား။နောက်တစ်ခါကဒါအိန္ဒိယပေါ့စီးပွားရေးမှာကျွန်တော်နိုင်ငံကဒီဘိုင်ဒန်ဆိုပြီးအချက်ကြာဆက်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ရုပ်ပက်ကိုကြည့်ပဲအသေးစားရင်လည်းကျန်တဲ့ပက်တွေနဲ့အဆင်မပြေရင်ကျွန်တော်တို့နေလို့မရပါဘူး။လာတူပဲအမေရိကန်ဘက်ကိုအသေးစားပြီးတော့မှဝိုင်းရင်လည်းကျွန်တော်တို့မှာပြတ်တောက်တာရှိပါတယ်။အဒီပြတ်တောက်တာတွေကပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့မတူတာကပြည်တွင်းဒီလက်လက်ကိုင်အဖွဲ့မျိုးစုံ20ကျော်လောက်ရှိခဲ့ပါတယ်။ဒီ20ကျော်လည်းဟိုဒီလိုရရပြီးတဲ့ကပေါ်လာခဲ့တဲ့ကမျိုးမျိုးပေါ်ပေါက်ခဲ့ပြီးတော့မှအခုချိန်ထိလည်းငြိမ်းချမ်းတဲ့နေရာမျိုးရှိရတဲ့ကြောင့်ကျွန်တော်တို့ကဒါကိုလည်းကျွန်တော်ထွက်ခွာရပါတယ်။အထူးသဖြင့်ဒီတရုတ်ဒီမြန်မာငယ်ဆက်ပါဆိုလို့ရှိရင်တော့ဒါမြန်မာလက်လက်ကိုင်ဖွဲ့ရအားလုံးကအခုချိန်ပြီးပါလေ။အင်အားပေါင်းတဲ့လက်လက်ကိုင်အဖွဲ့ကြီးတွေနေတဲ့ကျွန်တော်ရှိနေသေးပါလေ။ဒီဘက်ကဒီရိုးရားဘက်ပေါ့ဆိုင်းနိုင်ငံဘက်ချမ်းဆိုရှင်တော့တော်တော်လေးညော့သွားတယ်ဒါပေမဲ့ရှိပါလား။ဒါကြောင့်မို့တရုတ်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဆက်ဆံရေးကကျွန်တော်တို့နိုင်ငံရေးရလည်းအရေးကြီးတယ်၊ပြည်ရေးရလည်းအရေးကြီးတယ်၊စီးပွားရေးရလည်းကျွန်တော်တို့အရေးကြီးတဲ့နိုင်ငံတစ်နိုင်ငံကြည့်တဲ့တော်လို့ပြောနိုင်ငံကြီးဝင်ကြီးနဲ့လာကြတော့မြန်မာနိုင်ငံကကျွန်တော်မြန်မာနိုင်ငံနိုင်ငံတော်တမင်ကန်ဒ တော်အဆုကြီးတို့ပထမဆုံးစတွေ့တာကကျွန်တော်တို့ကောင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုတခုရှိတာဒီမြမဆိုးအဆက်ဆက်ကတော့တန်တမဆက်ဆက်ရေးမှာဟိုဗဲမလိုက်ရေးမှုကိုပဲကျင့်သုံးလာတာတွေ့ရပါတယ်။အခုဒီမြမဆိုးအသေးရဲ့နိုင်ငံခြားရေးမူဝါဒကလည်းတစ်ကဘာလုံးနဲ့ခင်မင်းရင်းနှီးစွာဆက်ဆက်မဲ့မူဝါဒဖြစ်တယ်ဆိုပြီးတော့ဆန်းစုကြည်ကဒီတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောထားပါတယ်။ဆိုတော့ဟိုဒီမူဝါဒကိုပဲဆက်သွားမဲ့သဘောမျိုးတွေကျွန်တော်တွေ့နေရပါတယ်။အခုကျွန်တော်တို့စွန်းနေဝဲအတွက်ကိုဆက်သွယ်ထားတဲ့တောထရှင်တချို့ကိုလည်းအရင်ဆုံးအလဲပေးခြင်းပါတယ်ကျွန်တော်တို့ဒီစွန်းနေဝဲအတွက်ပါဝင်မှုဆက်သွယ်ထားတဲ့လူတွေနည်းနည်းများနေတဲ့အတွက်ကျွန်တော်ကြိုတင်ပြီးမြစ်တာရက်ခန့်ညင်တာကတော့လူရင်းတူချင်းကိုနည်းနည်းအချင်းယူဟိုဂရုစိုက်ပြီးတော့ကျွန်တော်တို့စွန်းနေပေးစေခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကပါဒေါခင်မျိုးစုပါခင်ဗျာဒေါခင်မျိုးစုရဲ့သဘောထားကိုစွန်းနေနိုင်ပါတယ
်ဟုတ်ကဲ့ပါရှင်ကျွန်မဟိုကျွန်တော်ပြောချင်တာကတော့တရုတ်နိုင်ငံကကျွန်တော်တို့အိန္ဒိယချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အိန္ဒိယချင်းဆိုတာရွေးချယ်လို့မရဘူးဆိုတဲ့အတွက်ကြောင့်ဟိုကောင်းတော့ကောင်းပါတယ်ပေါ့နော်ဒါပေမဲ့လို့တရုတ်ရဲ့ပုံရိပ်ကပြီးခဲ့တဲ့အချိန်တွေမှာသူကကူညီပေးတယ်ဆိုလို့ရှိရင်တော့အဓိကခေါင်းဆောင်ပိုင်းတွေကူညီပေးပြီးတော့မှပြည်သူတွေရဲ့အကျိုးထက်မတွက်ပဲနဲ့လုံးနေတဲ့ဟာတွေအများကြီးပေါ့နော်အဲ့ဒီအတွက်ကြောင့်မလို့လည်းပမာကြီးမှာအများကြီးခေရရိုက်ရပါတယ်အဲ့တော့ကျွန်တော်တို့ဒီစီးပွားရေးကူညီပေးတယ်ပါတယ်ဆိုလို့ရှိရင်လည်းအများစုကတော့သူကဟိုခေါင်းဆောင်ပိုင်းကိုကူညီပေးတာပေါ့နော်ဟိုဂျပန်နဲ့နိုင်ရှင်မယ်ဆိုရင်တော့မှဂျပန်ဆိုလို့ရှိရင်ပြည်သူအကျိုးကိုအများကြီးဟိုဦးစားပေးပြီးတော့ကူညီပေးတယ်ပေါ့လူပေးလို့ရှိရင်တော့ဟိုတင်မောလူတယ်ဆိုလို့ရှိရင်ပြည်သူတွေစီးလို့ရတယ်ပေါ့နော်တရုတ်ကတော့အများစုကတော့ခေါင်းဆောင်ပဲဦးစားပေးတဲ့ဟိုအကူအညီဖြစ်နေတယ်ဒါပေမဲ့အိမ်ကြီးချင်းကရွေးချယ်လို့မရဘူးဆိုတဲ့အခါကျတော့ဒါလည်းကျမတို့ရဲ့တခြင်းကဟိုခေါင်းဆောင်တွေရဲ့ဟိုအားနည်းချက်တီကြောင့်မလို့သူတို့ကနင်းပြီးတော့မှလုပ်ခဲ့တဲ့သဘောမျိုးလည်းရှိတယ်ပေါ့နော်အဲ့တော့အိမ်ကြီးချင်းဆိုတာရွေးချယ်လို့မရတော့သူနဲ့ဆက်ဆံတာကောင်းပါတယ်ဒါပေမဲ့လို့ကိုယ့်ဘက်ကလည်းအခုခေါင်းဆောင်အစ်စ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒီလိုဟိုအစိုးရတွေတော့ထပ်ပြီးမရှိတော့ဘူးလို့တော့ကျမယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းဟိုကျွန်တော်ဖော်ပြခြင်းပါတယ်နန်းလောင်ကျွန်တော်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ရှင်ဒါကတော့ကိုတန်းတန့်စော်ဦးပါရှင်သူရေးတာကတော့နိုင်ငံတနိုင်ငံကိုအဲ့ဒီနိုင်ငံရဲ့ရက်တီအဲ့နိုင်ငံရဲ့တရှိနေမှုပေါ်ကနေနိုင်ငံရေးအရာပထဝီတရှိနေမှုကို၎င်းအဲ့ဒီနိုင်ငံရဲ့ပထဝီအနေအထားကိုကြည့်ပြီးတော့အဲ့ဒီနိုင်ငံရဲ့နိုင်ငံရေးကို၎င်းသုံးသပ်ရတယ်လို့ပထဝီမှာတင်ကြဖူးပါတယ်လက်ရှိမြန်မာနိုင်ငံအစိုးရတင်တဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်ဖို့အိန္ဒိချင်းရောအနောက်နိုင်ငံတွေပါကြိုးပမ်းလာကြတာအမှန်ပါနိုင်ငံတနင်္ဂနွေရဲ့ကောင်းချင်းဆိုးချင်းကိုအိန္ဒိချင်းနိုင်ငံတွေကအရင်ခန်းစားဆန်စားရတယ်လို့ထင်မြင်ယူဆပါရယ်ရှခင်စစ်အစိုးရနဲ့စစ်တပိုင်းအစိုးရရဲ့အတွေးအခေါ်အမျှော်အမြင်မရှိမှုတန်ခဲတမန်ခင်အရာအယိအချင်းနှိမ်ပါမှုအပေါ်မှာအိန္ဒိချင်းနိုင်ငံတွေရဲ့အနိုင်ကျင့်ဗိုလ်ချုပ်အစိုးမမှုတွေကိုပြည်သူတွေခန်းစားရတယ်အခုပြည်သူကိုချစ်တဲ့အစိုးရအိန္ဒိနာချင်းနိုင်ငံတွေရဲ့လေးစားမှုခံရတဲ့အစိုးရကျွမ်းကျင်လိမ္မာတဲ့တန်တမာနည်းနဲ့အိန္ဒိချင်းအပေါ်ဆက်ဆံတော့ပြည်သူတွေပါအလိုလိုလေးစားခံရတယ်လို့ရှုမြင်ပါတယ်။မြန်မာနိုင်ငံမှာနေမြေချင်းထိစပ်နေတဲ့နိုင်ငံ၅နိုင်ငံအနက်ကကမ္ဘာလူ့ရေအများဆုံးနဲ့နိုင်ငံကြီးတရုတ်နဲ့အိန္ဒိယတို့ရဲ့နှစ်နိုင်ငံကြားမှာမြန်မာနိုင်ငံတည်ရှိနေတာပါ။မြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေတွေဟာလက်ရှိအိန္ဒိနာချင်းနိုင်ငံတွေပဲဖြစ်တင်တာပါ။သို့တော့ထိုအိန္ဒိချင်းနိုင်ငံတွေကညံ့ဖျင်းတဲ့အစိုးရကြောင့်ပြည်သူတွေအတွက်အိန္ဒိချင်းကောင်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးပထဝီနဲ့ပထဝီနိုင်ငံရေးအရာအရှိဖြစ်စေအနောက်ဖြစ်စေဘက်ဖက်ကိုမှဘက်မတိမ်းမဲနဲ့နိုးကြားတက်ကြွတဲ့နိုင်ငံခြားရေးနဲ့သာတည်ရှိမယ်လို့ယုံကြည်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုတရုတ်နိုင်ငံအနေနဲ့ဒီချိန်လုံးကဒီမြန်မာစစ်ဆိုးရဆက်ဆက်နဲ့နှိစက်ခဲ့တယ်ကုလသမဂ္ဂလိုနိုင်ငံတကာအသံဝဲမှာလည်းစစ်ဆိုးရရဲ့လိုရည်တွေကိုအကာအကွယ်ပေးခဲ့တယ်ဒီမြန်မာနိုင်ငံကိုစီးပွားရေးအမျက်ထုတ်တယ်ဆိုတဲ့အမြင်တွေကဟိုမြန်မာလူလူချမ်းမှချက်ချက်ပြန့်ပြန့်ရှိနေပါတယ်အခုတော်တော်ရှင်နေတဲ့ဆွေးနွေးချက်တွေပေးပို့ထားတဲ့စာရင်းအရာလည်းဒါတွေကပေါ်လွင်နေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်မြန်မာဆက်ဆံရေးကိုတိုးတက်အောင်လုပ်ဖို့ဆိုတာလွယ်နိုင်မှာမလားဆိုတော့ဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ဒီ UP အနေနဲ့ကလည်းသူတို့ဟာသူတို့ဟိုသင်္ကန်းစာယူထားတာလေးရှိပါတယ်သူတို့မနှစ်အ2014ခုနှစ်ကလေးကပေါ့နော်မြစ်ဆုံကိစ္စဖြစ်ပြီးကလေးကသူတို့ကသူတို့အပြင်းပြင်းအလန်းလန်းဟိုဆွေးနွေးထားတာလေးကျမတို့ကြားနေရပါတယ်သူတို့ကနှစ်စဉ်ညီကုန်းချုပ်ဆိုပြီးတော့သူတို့တစ်နှစ်လုံးရဲ့တန်ခင်းတမန်ငယ်လုပ်ငန်းတွေကိုဟိုပြန်လည်ပြီးတော့ဆန်းစစ်တာဟုတ်အဲ့တော့အိန္ဒိနာချင်းနိုင်ငံတွေနဲ့ပတ်သက်တဲ့ဟာကတကယ်တော့တရုတ်ပြည်မှာဗမာပြည်တပြည်လည်းမဟုတ်ဘူးသူပြဿနာတက်နေတာတော်တော်များများတက်တယ်ခင်ဗျားတို့လည်းကြားမှာပဲတောင်တရုတ်ပင်လေကိစ္စတို့ပါလို့อ่ะအဲ့တော့တရုတ်ပြည်ကသူကဒီလိုဖြစ်လာတယ်သူနိုင်ငံကတကမ္ဘာလုံးကိုထွက်ပြီးတော့သူကစီးပွားရှာနေတာဖြစ်တာ ਉਹ เนาะသူအရင်နှိမ့်ညှန့်နေတာဖြစ်တော့အဲ့ဒီကာလတွေရဲ့အဲလုံဟန်ကိုင်းဟန်နေရအစိုးရအနေနဲ့ကတော့သူကဟို ေးချတော့သတ်မှတ်ပေးလိုက်တာပေါ့နော်။သွားလိုက်တဲ့နိုင်ငံတွေရဲ့ရည်ကြီးမှုတွေကို view ဆိုင်ဖို့ကိုကတာဝန်သိတတ်တဲ့ရင်းနှီးမြှုပ်နှံမှုဖြစ်ဖို့လို့ပါတော့အကုန်လုံးပြုအကုန်လုံးသူတို့ကတော့ဟိုသတ်မှတ်ထားတာပါပဲ။ဒါမဲ့လူတွေဆိုတာခက်တယ်လေ။သူကရင်းနှီးမြှုပ်နှံပြီးရင်သူကအကျိုးစီးပွားလိုချင်တာ哦။နောက်တစ်ခုကလည်းတရုတ်ပြည်ကသူကအရင်းရှင်စနစ်ရဲ့ဟိုအချက်လက်တွေကိုသူကယူပြီးတော့အရင်းရှင်စနစ်ကိုလက်ခံယူပြီးတော့အဲ့ဒါကိုတိုးပွားအောင်လုပ်နေတဲ့ခါကျတော့အဲ့ဒီကြည့်တဲ့နဲ့လှုပ်တာကြိုင်တာတွေမပေစမ်းမှုတွေတစ်ဖက်ဆောင်နှင်းဖြစ်မှုတွေကြောင့်ပြဿနာတွေအများကြီးတက်တယ်ဗမာတပြည်လည်းမဟုတ်ပါဘူးအများကြီးပါအဲ့ဒါကြောင့်မလို့တို့ကတို့ဒီကုန်းချုပ်ကြတယ်အဲ့ဒီနိုင်ငံရဲ့အစိုးရတွေမကဒေသဆိုင်ကလူမှုနယ်လေလူမှုကြားဆက်ဆံရေးတွေပြင်းပြကောင်းမအောင်လုပ်ရမယ်ဆိုပြီးတော့တို့ကအခု multi direction ခေါ်တာပေါ့နေရာပေါင်းစုံဖြန့်ဝင်တဲ့ပန်ကင်းတမန်ငင်းတွေလုပ်တယ်ဒါကြောင့်မလို့ဗမာပြည်မှာလည်းအရင်တုန်းကစစ်အစိုးရတစ်ဖက်ထဲပဲဆက်ဆံနေပြီမဲ့နောက်ပိုင်းကြတော့နော်အတိုက်ခံပါတီဖြစ်တဲ့ NLD ရောတခြားလူမျိုးစုပါတီတွေရောတခြားလူမှုအဖွဲ့အစည်းတွေရောဟုတ်လားစာရေးဆရာတွေသတင်းစာဆရာတွေအဲ့ဒါတွေပါအကုန်လုံးဖိတ်ခေါ်ပြီးတော့သူတို့နိုင်ငံကိုလာပြီးတော့ဖိတ်ခေါ်တယ်လာပြီးသူတို့အကျိုးအကြောင်းတွေပြောပြတယ်အဲ့လိုနီးနဲ့သူတို့ပုံရိပ်ကိုသူတို့ကောင်းအောင်တဖြည်းဖြည်းလုပ်နေတာပါကျမကြည့်တယ်ဒီဟာကတဖြည်းဖြည်းသူတို့ဘက်ကသဘောရမှန်မှန်ကန်ကန်နဲ့အခုနပြောသလိုဗမာပြည်ကြီးဖွံ့ဖြိုးတိုးတက်ရေးအတွက်တည်ငြိမ်အေးချမ်းရေးအတွက်လိုအပ်တယ်ဒါဟာငါတို့အတွက်လည်းအကျိုးရှိတယ်ဆိုတာကိုသဘောပေါက်ပြီးအပြန်အလှန်အကျိုးရှိမှုနဲ့မှန်မှန်ကန်ကန်လုပ်မယ်ဆိုရင်အခြေအနေတွေကောင်းမွန်လာနိုင်မယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒီတရုတ်နိုင်ငံကဒီစစ်စိုးရိမ်နဲ့ဆက်ဆံပြီးတော့ဒီမြန်မာနိုင်ငံထဲမှာစီးပွားရေးအကြီးအကျယ်ဝင်လုပ်နေတဲ့အချိန်မှာဒီအနောက်စုနိုင်ငံတွေနဲ့ဒီဒေသရင်းဒီမိုကရေစီနိုင်ငံတွေမှာတော့ဒီ NLD လိုနိုင်ငံရေးအင်အားစုတွေကိုအားပေးထောက်ခံတဲ့နောက်ကျောင်းနေလည်းရှိခဲ့ပါတယ်ဆိုတော့ဒီနောက်တစ်ခုကတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းမကျေနပ်မှုတွေကမြန်မာနိုင်ငံထဲမှာတော်တော်ကြီးထွားလာနေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကဒီအနောက်နိုင်ငံတွေအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျတော့ပိုကောင်းအောင်လုပ်နိုင်မယ်အားတာချင်မဖြစ်နိုင်ဘူးလားဥပအောင်လေးထွက်သဘောထားဆွေးနွေးပြပါဦးခင်ဗျအများ
စုပါလေအများစုတော့လူအလုံးစုံညီပါကတရုတ်ဆက်ကြီးဆိုတော့သဘောမျိုးကိုဆောင်ရပါတယ်သူတကယ်တော့ဒီအခြေခံလူသားစားကြောင့်ပေါ့တရုတ်ကြောင့်ဒါကျွန်တော်တို့ကျန်းမာရေးကျန်တဲ့ဆက်ဆံရတာပေါ့လေဟိုပျက်စီးခဲ့ရတယ်ဆိုရဲလေးမျိုးရှိပါတယ်ဒါလည်းကျွန်တော်တို့တစ်ချိန်ကပေါ့လေဒီဟာလာချင်းဆက်အနာရှင်ခေါင်းဆောင်တွေရဲ့အတမမှုကြောင့်ပေါ့ဗျာဒါတန်ဒီပါဟိုပျက်စီးရတဲ့အခြေအနေမျိုးကျွန်တော်တို့ရှိပါတယ်အဲ့ဒါဒီနောက်နိုင်ငံတွေနေတဲ့ပေါ့ဟိုတကယ်လို့ကျွန်တော်တို့ဘာနိုင်ငံကိုဒါအာသာမှုပါဘာမှအစိုးရရောဘာမှပြည်သူလူထုရောသူတို့ကျင်းတော့လေဒီနောက်နိုင်ငံတို့ကလည်းရှိလာနေတဲ့ဂျပန်တို့ကိုလာပြီးတော့မှရင်းနှီးမြှုပ်နှံပိုကောင်းနိုင်မယ်လို့တော့အားလုံးကြုံလေ့နေကြတာအမှန်ပါပဲအနောက်နိုင်ငံတွေနေလည်းလာမယ်ဆိုလို့ရှိရင်တော့သိရှိမယ်ဒါပေမဲ့သို့တော့ဒီနိုင်ငံကမှသူ့နိုင်ငံရဲ့အကျိုးစီးပွားမရှိဘဲနဲ့တော့ဂျပန်နိုင်ငံကိုလာပြီးတော့မှရင်းနှီးမြှုပ်နှံလို့လို့မှမဟုတ်ဘူးဆိုတော့သိနေကြပါလေဘာပဲဖြစ်ဖြစ်ဒါအမေရိကန်ပဲဖြစ်ဖြစ်ဒါအိန္ဒိယပဲဖြစ်ဖြစ်ဂျပန်ပဲဖြစ်ဖြစ်သူအကျိုးမရှိရင်တော့လုပ်ငန်းကြီးတာမျိုးကျွန်တော်တို့မရှိပါဘူးအဲဒါကြောင့်ကျွန်တော်တို့နိုင်ငံလေးနဲ့အကြီးအရေးကြီးတာကတော့ဒီထိုင်လာတဲ့ဥတွေတွေအဲဒါပြည်သူတွေကိုကောက်ရပေးတဲ့ဥတွေတွေအခုလက်ရှိဖြစ်နေတဲ့လုံခြုံရေးဥပဒေတွေကိုတီဗီပြင်နဲ့ကြိုတင်ပြီးတော့မှတာဝန်ထားဖို့လိုပါလေအနောက်နိုင်ငံလာတိုင်းလည်းကောင်းနိုင်မယ်လို့တော့ပုံစံပြလို့မရဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျနိုင်ငံကစစ်အင်းရဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တော့အားလုံးကလည်းတရုတ်နိုင်ငံကလည်းအင်းကြီးချင်းလည်းဖြစ်နေတော့တရုတ်ကိုပို့ပြီးအာရုံစိုက်ကြတွေ့ရပါတယ်ကျွန်တော်ဒီမကြာဒီတရက်နေ့အတွင်းမှာပဲဒီဒေတာရင်းရဲ့နာမည်ကြီးရဲ့ South China Morning Post စာရဲ့အေဒါအော်မှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံအောင်မြင်မှုရဖို့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမကောင်းဆိုတဲ့ပုံမှာမူတည်နေတယ်ဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလိုမြန်မာနိုင်ငံနဲ့ရင်းနှီးမှုရအောင်ဟိုအရှိတရှင်းနဲ့အနောက်နိုင်ငံတွေချမ်းမှာအပြိုင်ဆိုင်လွန်ဆွဲလာကြမယ်ဆိုရင်ရောဟိုရေရှိမှာဘသူကအသာစီးရသွားနိုင်လဲဒေါက်တာလှကျော်စိုးရဲ့သဘောထားဆွေးနွေးပေးစီချင်ပါတယ်ခင်ဗျာ
ကျမတို့အခုကမ္ဘာကြီးကသူက globalization ခက်ထဲမှာပါဒါကြောင့်မလို့ဘယ်နိုင်ငံမှဘယ်နိုင်ငံတနိုင်ငံနဲ့ပဲဆက်ဆံပြီးတော့ကျန်တဲ့နိုင်ငံနဲ့မဆက်ဆံဘူးလို့လုံးဝမရပါဘူးကျမတို့နိုင်ငံအားလုံးနဲ့တင့်တင့်အောင်ဆက်ဆံရမှာပါဒီမှာအရေးကြီးဆုံးကတော့ကျမအမြင်ပြောရရင်ကျမတို့ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရရဲ့ပြည်သူလူထုအကျိုးစီးပွားကိုကိုစားပြုတဲ့ကိစ္စတွေကိုပေးချပြပြသားသားလုပ်ဖို့ပါပဲဒီမှာအရေးကြီးတာစီးပွားရေးမူဝါဒတွေကိုပေးချချချမှတ်ပြီးတော့ထင်သာမြင်သာရှိတဲ့
ဒီအုပ်ရိဆိုမိုးရိုတိကြအောင်လောရမယ်ဒီလိုနီးနေတာလင်းတော့အစိုးရကိုသူ့အပြောနဲ့ညီမညီပေးချဆက်ဆင်းနိုင်တဲ့စီဝိုင်းမူဝါဒတွေချမှတ်ထားနိုင်ရင်ဘယ်အစိုးရနေပဲဆက်ဆံဆက်ဆံဆက်ဆံလို့ရတယ်
ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပြီးတော့ဒေါက်တာလာကျော်စောဦးအောင်လင်းထွတ်ထွန်းနဲ့ချိန်ကတ်တဲ့ကြောင့်ဆွေးနွေးပွဲကိုဆက်သွယ်ထားတဲ့သူတွေစာရေးပြဖို့ထားရမယ်မဖော